မြန်မာတောင်ထက်သမားနှုတ်ဦးတို့ခါခါဘိုရာစီတောင်ပေါ်မှာပျောက်ဆုံးနေတာဟာဆိုရင်ဒီကနေ့16ရက်ရှိသွားပြီဖြစ်ပါပြီ။သူတို့အတွက်အကူအညီတွေမရောက်ခင်မှာဆားနရိတ်ခါပြက်လက်မှုအပါအဝင်ရာသီဥတုတန်ကြန့်ကြန့်ခံနိုင်ဖို့တွေကိုပါစိုးရိမ်မှုတွေရှိလာနေပါတယ်။တက္ကသိုလ်ခြေလင်းတောင်တက်အသင်းသဘာဝခေါ်တာဖောင်ဒေးရှင်းရဲ့မှုဆောင်ဦးထွန်းလှအောင်ကအခုလိုပြောပါတယ်
။သူတို့နှစ်ယောက်ရဲ့မိသားစုဝင်တွေကတော့လက်ရှိဥတာအောင်မှာပဲသူဖောင်ဒေးရှင်းရဲ့ဟိုဘိုင်းနဲ့ဒီမူလရှိမှာပဲသူတို့တက်ကိုနေရခြားတာပေးလို့လည်းသိရပါတယ်တချို့မိသားစုဝင်တွေနေတော့ကျွန်တော်တို့ဒီပူတာဘူကနေခြေဆိုင်ခြေတန်းမှာဒီကုညီကယ်ဆယ်ဖို့အတတ်နိုင်သူကြိုးစားဆောင်နေတာဟိုလည်းသူတို့ကလက်တွေ့သိနေရပါတယ်မြင်နေရပါတယ်ခင်ဗျအဲကျွန်တော်တို့ဒီခက်ခဲတဲ့အတားအဆီးကတော့ဒီရာသီဥတုကြောင့်လာရင်ကျွန်တော်တို့ဒီလုံနေတဲ့ဟာတွေကခီးမပေါက်နိုင်ပဲတန်ကြာမှုလေးရဲ့နည်းငယ်ရှိတာဖြစ်နေပါတယ်ဟိုသူတို့လက်ရှိပျောက်ဆုံးနေတဲ့နေရာတွေကတော့ဒီလောက်ရဲ့နည်းနည်းရှိကြလာတာဖြစ်တဲ့အတွက်သူတို့အတွက်လည်းကျွန်တော်တို့ဒီမှာဟိုစိုးရိမ်စိတ်တွေတော့ဟိုနည်းနည်းဟိုရှိပါတယ်ခင်ဗ
ျ။တဘာဝခေါ်တာဖောင်ဒေးရှင်းကခခဘိုရာစီတောင်တက်အဖွဲ့ဝင်၈ဦးတည်းကပြန်လာသူ၆ဦးတို့ဟာလည်းဒီကနေ့မှာပန်နန်းနယ်ကိုရောက်ရှိလာမယ်လို့ခန့်မှန်းထားကြပြီးပျောက်ဆုံးနေသူတွေနဲ့ပတ်သက်ပြီးအချက်လက်တွေကိုလည်းဆက်သွယ်ရေးအခက်အခဲကြောင်းသူတို့စီကနေအသေးစိတ်မသိရသေးပါဘူး။ဒီကနေ့မှာတော့ရာသီဥတုကောင်းလာတာမို့ခခဘိုရာစီတောင်စီကိုသွားရဂျားကန်စခန်းဖြစ်တဲ့ပန်နန်းနယ်ကိုပူတာအိုကနေတဆင့်ကယ်ဆယ်ရေးအထောက်အကူပစ္စည်းတွေနဲ့လူတချို့ကိုပို့ဆောင်ပေးနိုင်ခဲ့ပေမဲ့ကယ်ဆယ်ရေးတွေကတော့မဆနိုင်သေးပါဘူး။လွန်ခဲ့တဲ့နှစ်ရက်ကကယ်ဆယ်ရေးအကူအညီပေးဖို့ရောက်လာခဲ့ကြတဲ့တရုတ်အရက်သားရှာပူရေးနဲ့ကယ်ဆယ်ရေးအဖွဲ့ Blue Sky အဖွဲ့ဝင်၉ဦးတို့ဟာလည်းကယ်ဆယ်ရေးလုပ်ငန်းတွေမဆနိုင်သေးတဲ့အကြောင်းဦးထွန်းလှအောင်ကပြောပါရစေ
။ဟုတ်ကဲ့ဒီနေ့ရာဒီဥတုအခြေအနေပြတဲ့အတွက်ကျွန်တော်ရဟန်းရဲ့နှစင်းနဲ့ဟိုလူ၁၁ယောက်နဲ့ရိတ်ခါနေတယ်ဒီနေ့ကျွန်တော်ပန်းနန်းနေကိုဆက်ပို့ပါတယ်ခင်ဗျအဲသူတို့တွေကမနက်ဖြန်ကိုပန်းနန်းနေကနေပြီးတော့ဆက်ပြီးတဟောင်းနှောင်းကိုဆက်တက်မယ်လို့ကျွန်တော်အခုလောလောဆယ်ကြားကြည့်ထားပါတယ်ရုပ်ဖွဲ့ဒီကတော့လက်ရှိကျွန်တော်ထူးခြားတဲ့သတင်းတော့မရသေးဘူးခင်ဗျရှင်းလင်းသွားတဲ့အဖွဲ့တွေကဒီအဓိကတက်ခက်ခါလဲပါတယ်ခင်ဗျတက်ခက်ခါတော့အဲသွားနေတဲ့အဖွဲ့တွေမှာတက်ကအဖွဲ့တွေပါပါတယ်ခင်ဗျအိုဒီကကတော့အခုလုံနေတဲ့လုပ်ငန်းအကုန်လုံးကတော့ကျွန်တော်တို့ဒီဒေတာကအနာပိုင်းအဖွဲ့အစည်းရဲ့ကျွန်တော်တို့ True Foundation ရဲ့ကျွန်တော်တို့အကုန်လုံးစီနိုင်ပြီးတော့မှမူအောင်ဆောင်ရွက်နေတာပါခင်ဗ
ျပေပေါင်း2000နီးပါးမြင့်တဲ့8000အားရှအမြင့်ဆုံးခခဘိုရာစီတောင်ထိပ်ကိုပြီးခဲ့တဲ့ဩဂုတ်လ31ရက်နေ့ကတဘာဝခေါ်တာ Foundation ခခဘိုရာစီတောင်တက်အဖွဲ့ရဲ့ခေါင်းဆောင်ကိုအောင်မြင့်မြတ်နဲ့အဖွဲ့ရဲ့စီမံခန့်ခွဲသူကိုဝေရမင်းသူတို့တက်ရောက်အောင်မြင်ခဲ့ပြီလို့တောင်ချီအခြေစိုက်စခန်းမှာရှိနေတဲ့ကြံအဖွဲ့ဝင်6ဦးတို့ထံကိုသတင်းပို့ခဲ့ပြီးချိန်ကစလို့ဒီကနေ့အထိပျောက်ဆုံးနေတာဖြစ်ပါရဲ့ရှင်